မြန်မာနိုင်ငံကအထက်ချုပ်လုပ်ငန်းဟာ2019ခုနှစ်ကိုဗစ်စတင်ဖြစ်ပွားချိန်ပထမလိုင်းကာလမှာနိုင်ငံတကာလုပ်ငန်းတွေရပ်ဆိုင်းခဲ့တဲ့အတွက်ထိခိုက်မှုတွေရှိခဲ့ပါတယ်။စက်ရုံတစ်ချုပ်ပိတ်ခဲ့ရပြီးတင်ပို့မှုတွေလည်းထိုးကျသွားခဲ့ပါတယ်။ဒါပေမဲ့ဒုတိယလိုင်းဖြစ်စဉ်2020ခုနှစ်အတွင်းမှာအထက်ချုပ်လုပ်ငန်းရှင်တွေအနေနဲ့အတွေ့အကြုံရလာတဲ့အတွက်လုပ်ငန်းတွေအနည်းငယ်ပြန်လည်တည်ငြိမ်လာခဲ့ပါတယ်။လုပ်ငန်းအထည်တွေအတော်များများကိုလည်းစာချုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့ COVID တတိယလိုင်းဟာအလွန်ပြင်းထန်ခဲ့တာရဲ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနိုင်ငံရေးမတည်ငြိမ်မှုတွေရဲ့ကြောင့်မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းတွေထိုးကျသွားခဲ့ပါတယ်။ဒီအခြေအနေတွေကိုလုပ်ငန်းရှင်တူလည်းဖြစ်မြန်မာနိုင်ငံအထည်ချုပ်အသင်းအမှုဆောင်အဖွဲ့ဝင်တူလည်းဖြစ်တဲ့ဒေါ်ရင်ရင်မိုးကအခုလိုရှင်းပြခဲ့ပါတယ်။အဲ့
တော့ဒီ COVID တတိယလိုင်းမှာဟိုလူတွေတော်တော်များများကကျန်းမာရေးထိခိုက်ကုန်တယ်။စက်ရုံတွေမှာကိုနှိုက်ကိုက production ကလုံးဝကိုဟိုဝန်ဆက်ချိတ်လို့မရတော့ကလေးရအကုန်လုံးတောက်လျှောက်ခွင့်ယူကုန်တယ်။ဟိုတစ်ထောင်ရှိတဲ့ရှုံမှာဆိုရင်လူဦးရေ400လောက်ပြတ်တယ်ရှင့်။ပြီးတော့40ရာခိုင်နှုန်းလောက်ကရုံထဲမှာမရှိကြဘူးဆိုတဲ့အခါကျတော့အလုပ်ကဘလို့မှလုပ်လို့မရတော့။အာအဲ့မှာမမျော်လင့်မင်းနဲ့အခုလိုမျိုးဟိုစစ်ကောင်စီအာဏာသိမ်းတဲ့အချိန်နဲ့တွားပြီးကြုံတဲ့အခါမှာအချိန်အန်ကိုက်လိုမျိုးဖတ်ပြီးတော့ကြုံတွေ့လာတဲ့အခါမှာတော့ကျမတို့တော်တော်များများနှက်လန့်မထူနိုင်တော့ဘူး။အဲ့ဒီအချိန်ဒီမှာဒီ order တွေကမရှိလောက်မှစပြီးတော့အားလုံးက cancel ပြန်ဖြစ်ကုန်တယ်။အချိန်တွေကစင့်ကလေးတွေဖြစ်ကုန်တယ်ပေါ့နော်။မေလလောက်မှစိတ်ရုံတော်တော်များများပိတ်သွားတယ်
။နောက်တစ်ခုကဘာဖြစ်လို့နိုင်ငံတချို့ရဲ့အထည်အမှားတွေရပ်ဆိုင်းသွားတာလဲခင်ဗျ။ဘာဖြစ်လို့ cancel လုပ်သွားတာပါလဲခင်ဗျ
။ cancel လုပ်သွားတယ်ဆိုတော့ဒီမြန်မာပြည်နိုင်ငံရဲ့မတည်ငြိမ်တာရဲ့နောက်တစ်ခါအခုလိုမျိုးဟိုစစ်ကောင်စီတိုင်းတဲ့အချိန်မှာစမုတ်ဆောင်တချို့ကိုသူတို့ကဒီစီးပွားပိတ်ဆို့ area ဖြစ်နေတတ်မှတ်လိုက်တယ်ပေါ့။နောက်ပြီးတော့ဥရောပ order တွေတော်တော်များများကမြန်မာပြည်ရဲ့နိုင်ငံရေးမတည်ငြိမ်မှုပေါ်မှာစိုးရိမ်ကြောင်းကြပြီးသူတို့တခြားနိုင်ငံတွေချက်ချင်းရုတ်တရက်ရွှေ့သွားတယ်။ပိတ်ဆို့ဆိုတဲ့ကိစ္စကလည်းနောက်ဆက်တွဲပါလာတယ်ပေါ့။အဲ့ဒါကြောင့် order တွေအကုန် cancel ဖြစ်သွားတယ
်။ဆရာနာသိမ်းပြီးနောက်အထက်ချုပ်လုပ်ငန်းအထက်အမှားတွေကမြန်မာနိုင်ငံကနေ Vietnam လိုနိုင်ငံကိုအဓိကရွှေ့သွားတယ်လို့ဆိုပါတယ်။အဲ့ဒီနောက်လာအိုကမ်ဘောဒီးယားအင်ဒိုနီးရှားနဲ့ဘင်္ဂလားဒေ့ချ်လိုနိုင်ငံတွေကိုရွှေ့သွားပါတယ်။ပြီးခဲ့တဲ့မတ်လတည်းတုန်းကဥရောပကုမ္ပဏီဖြစ်တဲ့ H&M လိုကမ္ဘာကျော်အထည်ကုမ္ပဏီတွေဟာလူ့အခွင့်အရေးအဖွဲ့တွေရဲ့တောင်းဆိုမှုတွေကြောင့်မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းတွေကိုရပ်ဆိုင်းခဲ့ပါတယ်။ဒီလိုအခက်အခဲတွေကြောင့်မြန်မာနိုင်ငံရဲ့အထည်ချုပ်လုပ်ငန်းဝင်ငွေတွေဟာထိုးကျသွားခဲ့တယ်လို့ဆိုပါတယ်။ ILO အလုပ်သမားအဖွဲ့ချုပ်ရဲ့စည်းရုံးအရ2019ခုနှစ်တုန်းကမြန်မာအထက်ကျုပ်လုပ်ငန်းရဲ့ဝင်ငွေဟာအမေရိကန်ဒေါ်လာ5ဘီလီယံဒေါ်လာတန်း9000ကျော်ရှိခဲ့ပါတယ်။မြန်မာတင်ပို့ကုန်အားလုံးရဲ့28ရာခိုင်နှုန်းရှိခဲ့ပါတယ်။အခုအခါမှာတော့ရာခိုင်နှုန်းအတော်များများကျဆင်းသွားပါတယ်။အထက်ကျုပ်အသင်းရဲ့စီးရင်စရာတွေအရမြန်မာနိုင်ငံမှာအထက်ကျုပ်စက်ရုံပေါင်း934ရုံကျော်ရှိပါတယ်။ဒါပေမဲ့အခုနောက်ဆုံးစီးရင်တွေအရစက်ရုံပေါင်း445ရုံသာဆက်လက်လက်ပတ်နိုင်ပါတော့တယ်။ကိုဗစ်စဖြစ်ပြီးကြတဲ့ကအခုအချိန်ထိစက်ရုံပေါင်း289ရုံပိတ်လိုက်ရပါတယ်။ဒါကြောင့်30ရာခိုင်နှုန်းကျော်လောက်ကျဆင်းသွားတယ်လို့ဆိုရမှာပါ။မြန်မာနိုင်ငံရဲ့အထက်ကျုပ်လုပ်ငန်းဟာနှစ်ပေါင်း30ကျော်ရှိပြီဖြစ်ပါတယ်။1988ခုနှစ်နောက်ပိုင်းစစ်အစိုးရလက်ထက်2002ခုနှစ်2003ခုနှစ်တွေတုန်းကလည်းနိုင်ငံတကာပိတ်ဆို့အရေးယူမှုတွေကြောင့်စက်ရုံတွေပိတ်ရပြီးမြန်မာအထက်ကျုပ်လုပ်ငန်းရပ်ဆိုင်းသွားခဲ့ပြီပါတယ်။အထက်ကျုပ်လုပ်ငန်းဟာတရံဇာတာရောင်းတဲ့လုပ်ငန်းမျိုးမဟုတ်ဘဲတိုင်းပြည်ရဲ့တကယ့်ကုန်ထုတ်လုပ်ငန်းဖြစ်ပါတယ်။လုပ်ငန်းတွေရပ်ဆိုင်းသွားရင်အောက်ခြေလူဒန်းစားတွေကိုပဲထိခိုက်နိုင်တယ်လို့ဒေါ်ရင်ရင်မိုးကပြောပါတယ်
။ဒီလိုမျိုးနိုင်ငံရဲ့အချက်အလက်ကြားထဲမှာအထည်ချုပ်တွေကိုနိုင်ငံတကာကပိတ်ဆို့တဲ့အထက်မှာမပါတဲ့ဘူးလို့ကျွန်မတို့ထင်ပါတယ်။အဲ့ဒီကြော်လဲအတနာဟိုခံတဲ့ဟို statement တွေလဲကျွန်မတို့တွေဟိုစူးစမ်းပြီးပြေပို့ပါတယ်။အဲဒါတွေကကြတော့ဟိုလှုပ်သားများစွာရဲ့စာဝတ်နေရေးအခက်အခဲဖြစ်တယ်လေ။ဒါကြောင့်မလို့ဒီအခြေခံလူတန်းစားတွေပဲဒုက္ခရောက်မဲ့အခြေအနေမျိုးကိုမလုတ်တင်မပါတတ်ပါဘူးလို့လည်းကျမတို့ကတော့မြင်ပါတယ်
။တကယ်တမ်းကိုဗစ်ရောဂါမဖြစ်ခဲ့ရင်စစ်တပ်ကအာဏာသိမ်းတာမျိုးမဖြစ်ခဲ့ရင်မြန်မာနိုင်ငံဟာဒေသတွင်းအထက်ချုပ်လုပ်ငန်းမှာထိတ်တန်းနိုင်ငံတနိုင်ငံဖြစ်လာနိုင်တဲ့အလားအလာတွေရှိခဲ့တယ်လို့ဒေါ်ရင်မိုးကပြောဆိုခဲ့ပါတယ်။အခုအခါမှာတော့မြန်မာနိုင်ငံအထက်ချုပ်လုပ်ငန်းရဲ့အနာဂတ်ဟာခံမှန်းရခက်နေတယ်လို့ဆိုပါတယ်။အခုအခါမှာ VNL လိုနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးတာတွေကိုအချိန်မြင့်လှုပ်ဆောင်နေပြီးကုန်ထုတ်လုပ်ငန်းတွေပြန်လည်လက်ပတ်နိုင်အောင်ကြိုးစားနေပါတယ်။အခြားအထက်ချုပ်လုပ်ငန်းတွေလုပ်တဲ့ Bangladesh တို့ ကမ္ဘောဒီးယားတို့လိုနိုင်ငံတွေမှာကိုဗစ်လွန်ကာလလုပ်ငန်းတွေပြန်လည်လက်ပတ်လာနိုင်ဖို့ကြိုးပမ်းနေကြပါတယ်မြန်မာနိုင်ငံမှာကိုဗစ်ပြဿနာကိုဖြေရှင်းနိုင်ရင်တောင်မှနိုင်ငံရေးပြဿနာရှိနေသေးတဲ့အတွက်မြန်မာအထက်ချုပ်လုပ်ငန်းရဲ့အနာဂတ်ဟာမတိကျမရေရာတဲ့အနေအထားမှာရှိနေပါတယ်